မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်စင်တန်းဟာအရင်နှစ်ကလည်းဆိုင်အစစ်အစစ်ရောက်ချသွားတဲ့အကြောင်းပြည်သူနိုင်ငံခြေစိုက်နေစည်းမချသတင်းသမားများအဖွဲ့ RSF ကပြောလိုက်ပါတယ်။ကမ္ဘာတဝန်းနိုင်ငံပေါင်း180နဲ့မြန်မာနိုင်ငံကအစ်စ်138နေရာမှာရှိနေတဲ့အကြောင်းနှစ်ပတ်လည်သတင်းလွတ်လပ်ခွင့်ညွှန်ပေးဒီနေ့ထုတ်ပြန်မှာ RSF ကပြောလိုက်တာပါ2013ခုနှစ်ကနေ2019ခုနှစ်ထိသတင်းလွတ်လပ်ခွင့်120တက်လာခဲ့တဲ့မြန်မာနိုင်ငံမှာအခုခါကြာဆင်းမှုတွေစတင်တွေ့မြင်နေတဲ့နေရာတွေအကြောင်းလည်းဖော်ပြထားပါတယ်။ဒါဖြင့်မြန်မာလူမျိုးတစ်ခုကရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်လူခွင်တွေချုပ်ပေါက်ခဲ့တဲ့လူရက်ကိုပေါ်ထုတ်ဖို့ကြိုးစားခဲ့ကြတဲ့ဗီဒီယိုတင်ဆက်တာကကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံတော်ရွေးချယ်ဟုတ်ပြီဖော်ပြမှုနဲ့ထောင်နဲ့ခုနှစ်စီအပြစ်ပေးလိုက်တဲ့အတွက်အချင်းတွေပုံဆိုးလာတယ်လို့လည်းပြောဆိုခဲ့တာပါ။ရိုဟင်ဂျာဆိုတဲ့အတုံးတုံးကိုတရားဝင်လက်ခံထားတဲ့မြန်မာဆွေရကသတင်းမီဒီယာတချို့ကိုအလားတူမတုံ့တမှုဖိအားပေးတာရှိခဲ့တယ်လို့သတင်းဥပဒေပေါ်မှာ66ခါကြီးနဲ့အရေးယူရလို့ရတဲ့ရှိနေတာလည်းသတင်းမီဒီယာလွတ်ခွင့်ကိုထိခိုက်စေရလို့ဖော်ပြထားပါတယ်။အဲဆက်ရှိ2019ခုနှစ်သတင်းလွတ်ခွင့်အညွှန်းအရေးမှာတော့အစိုးရနိုင်ငံတွေဖြစ်တာကမင်နစ္စတန်၊မြောက်ကိုရီးယား၊ရက်ရှီးယား၊တရုတ်နိုင်ငံတို့ကိုသတ်မှတ်ထားပြီးသတင်းသမားတွေ၊ဘလော့ဂါတွေကိုအများဆုံးဖန်ဆီးထားတဲ့တရုတ်နဲ့ဗီယက်နမ်နိုင်ငံတို့ကတော့မြန်မာနိုင်ငံအပါအဝင်အာရှပစိဖိတ်ဒေသကနိုင်ငံပေါင်း34နိုင်ငံနဲ့အစိုးရနိုင်ငံတွေဖြစ်နေတယ်လို့သတ်မှတ်ခံရတာပါ။